ရုရှားနိုင်ငံရဲ့သမ္မတရွေးကောက်ပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပြီးနိုင်ငံကောင်းဆောင်တယောက်အဖြစ်ဆက်ရှင်နှစ်ကြာတာဝန်ယူလာတဲ့သမ္မတဗလာဒီမီယာပူတင်ကိုနောက်ထပ်6နှစ်သက်တမ်းအတွက်ရွေးချယ်ကြလိမ့်မယ်လို့ခန့်မှန်းရပါတယ်။သမ္မတပူတင်အနေနဲ့စိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်နေရပေမဲ့ဘယ်ပိုင်ဖက်တဦးကမှသူ့ကိုစိန်ခေါ်နိုင်မဲ့ပုံတော့မရှိပါဘူး။သမ္မတရွေးကောက်ပွဲဝင်ရောက်အရေးခံမဲ့သူတွေထဲမှာဖြစ်ရမှန်ရုပ်တံတရုပ်ဆောင်တဦးနဲ့အစွန်းရောက်အမျိုးသားရေးဝါဒီတဦးတို့လည်းပါဝင်ပြီးတော့မဲအနေငယ်လောက်သာရမယ်လို့ခန့်မှန်းရပါတယ်။သမ္မတပူတင်ကတော့မဲ50ရာခိုင်နှုန်းကျော်ရမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့လည်းသမ္မတပူတင်ရဲ့ရွေးကောက်ပွဲအဖွဲ့ကတော့မဲ90ရာခိုင်နှုန်းကျော်ရမယ်လို့ခန့်မှန်းနေကြတာပါ။တနင်္ဂနွေနေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲကိုဒေသခွဲပြီးတော့အချိန်ဆက်တဲ့ချင်းခွဲကျင်းပသွားမှာပါ။နိုင်ငံအရှိပဲဆုံးကဒေသမှာရွေးကောက်ပွဲစတင်ပြီးတော့အနောက်ဖက်အစွန်းဆုံးက Kaliningrad ပြည်နယ် Baltic Enclave မှာအဆုံးသတ်မှာဖြစ်ပါတယ်။လူအောင်100ကိုတန်းတို့မဲစင်းပေးဖို့မှတ်ပုံတင်ထားပါတယ်။အစိုးရပိုင်းရွေးကောက်ပွဲစီမံရေးအဖွဲ့ဖြစ်တဲ့VCIOM ကတော့မဲဆန္ဒရှင်90သက်ရာခိုင်နှုန်းလာရောက်မဲပေးကြမယ်လို့ခန့်မှန်းထားတာပါ။ရုရှားနိုင်ငံကအစိုးရမဟုတ်တော့အဖွဲ့အစည်း Levender Center ရဲ့ဒီဇင်ဘာလမှာကောက်ယူခဲ့တဲ့စစ်တမ်းမှာတော့မဲဆန္ဒရှင်58ရာခိုင်နှုန်းတို့ကရွေးကောက်ပွဲကိုတပိတ်မှဖို့စီစဉ်ထားတယ်လို့ဖော်ပြထားပါတယ်။